အမေရိကန်နိုင်ငံသားဘယ်လောက်အရေးအတွက်အထိအစွန်းရောက်ဝါဒရိုက်သွင်းခံထားရပြီလဲဆိုတဲ့ဆိုရင်ချက်တွေကြောင့်ဤတွင်အစွန်းရောက်ဝါဒတံပြန်ရေးလှုပ်ဆောင်နေတာတွေအပေါ်သမ္မတဂျိုးဘိုင်ဒန်ဆိုရကပြန်သုံးသပ်နေပြီးလှုပ်ဆောင်မှုတွေကလုံလောက်ရလားဆိုတာစမ်းစစ်နေပါတယ်ဇန်နဝါရီလ6ရက်နေ့ကကပီတိုလွှတ်တော်အဆောက်အဦးကိုအတင်းဝင်ရောက်ခဲ့တဲ့ဖြစ်ရပ်ကိုထောက်ပြပြီးဤတွင်အကြမ်းဖက်ဝါဒနဲ့ပတ်သက်လို့ဂိုင်တွယ်လှုပ်ဆောင်မှုတစ်ခုလုံးကိုပြောင်းလဲပြစ်မယ်အကြောင်းအင်ဂျီရောပြောခွင့်ရဂျန်ဆက်ကီကတောက်ကြနေတဲ့င်းစာရှင်လင်းပွဲတွင်ပြောသွားပါတယ်
။ The January 6th assault on the Capitol and the tragic deaths and destruction that occurred underscored what we have long known.
ဒီကတဲ့ဝန်ထဲပွဲပြည်စုံမှုတွေနဲ့ဖြစ်စီမှုတွေကကာလရှည်ကြာတည်လာခဲ့တာကိုအထူးထောက်ပြနေပါတယ်။အဲဒါကတော့ဤတွင်အကြမ်းဖက်အစွန်းရောက်ဝါဒခေါင်းထောင်လာတာဟာနိုင်ငံတော်လုံခြုံရေးအပေါ်လေးနက်ပြီးကြီးထွားလာနေတဲ့ချိန်ချောင်းမှုတစ်ခုဖြစ်တယ်ဆိုတာပါပဲ။ဘိုင်ဒန်ဆိုရအနေနဲ့လိုအပ်တဲ့အရင်းအမြစ်တွေကိုသုံးဆွဲပြီးဒီချင်းချောက်မှုကိုရင်ဆိုင်ပြင်ဆင်သွားပါမယ်လို့ဂျန်ဆာကီကပြောပါတယ်။လုံဆောင်မှုတစ်စုံလုံးကိုအပြောင်းလဲလုပ်တာရဲ့တစီတစ်ပိုင်းအနေနဲ့ချင်းချောက်မှုနဲ့ပတ်သက်ပြီးပြီးပြည့်စုံတဲ့စမ်းစစ်သုံးသပ်ချက်တရထွက်လာဖို့အတွက် Federal စုံစမ်းစစ်ဆေးရေး Bureau FBI အမိမေလုံခြုံရေးဌာနတို့နဲ့လက်တွဲလုံဆောင်မှုအမှုသားလုံခြုံရေးဌာနညွှန်ကြားရေးမှုကိုသမ္မတဘိုင်ဒန်ကတောက်ကြနေမှာတာဝန်ပေးခဲ့ပါတယ်။ဒီစမ်းစစ်မှုမှာအစိုးရအေဂျင်စီတွေဥပဒေစိုးမိုးရေးဌာနတွေအပြင်လိုအပ်ရင်လိုအပ်သလိုပုဂ္ဂလိကကဏ္ဍသုတေသီတွေစီကလည်းသုံးသပ်ချက်တွေကိုရယူသွားဖို့ဖြစ်ပါတယ်။